ကယားပြည်နယ်ဒေသအခေါ်ကယင်းနီဒေသဘက်မှာဒီရက်ပိုင်းနေ့အတွင်းစစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကယင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတရဲဆိုကပြောပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ကယင်းနီဒေသမှာတိုက်ပွဲတွေကနေ့စဉ်ဆိုသလိုဖြစ်ပွားနေတာလို့သူကပြောပြပါတယ
်စစ်ကောင်စီတပ်တွေကတော့ဒီစီစံဖက်ကနေပြီးတော့မှလယ်နေမျိုးဖက်ကိုစစ်ကြောင်းထိုးလာတာရှိတယ်အဲ့တော့အဲ့ဒီလယ်နေလေးမျိုးနဲ့အနီးတစ်ဝက်မှာတော့ဟိုနှစ်ဖက်တိုးတိုက်ပွဲဖြစ်ခဲ့တယ်ပေါ့နော်ဒီရက်ပိုင်းအဲ့တော့မျိုးထက်မှလည်းဒါစစ်ကောင်စီရဲ့လှုပ်ရှားစစ်ကြောင်းနဲ့ရှိတယ်မျိုးပေါ်ရက်ွက်တွေရောနောက်ပြီးတော့ဒီလက်ကောဆက်မှုဆောင်နဲ့အနီးပတ်ဝန်းကျင်မှာစစ်ကောင်စီကနေပြီးတော့မှစစ်ကြောင်းလှုပ်ရှားနေရှိတယ်ပေါ့နော်ဆိုတော့ဟိုနှစ်ဖက်တိုးတိုက်ပွဲတွေကတော့နေ့စဉ်နဲ့အမျှဖြစ်နေပါတယ်ပေါ့နော်
ဒီလိုမျိုးတိုက်ပွဲတွေကြမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံပြည်သူတွေရဲ့နေအိမ်တွေထိခိုက်ပျက်စီးရပါတယ်လို့လည်းဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လုံခြုံရေးစိုးရိမ်ရတဲ့အတွက်ရွာသူရွာသားထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတဦးက VOA ကိုပြောပြပါတယ်။
ဒီဘက်နေဆက်ရလွတ်တဲ့နေရာတို့တောင်ကြတာပေါ့ဟိုအရင်30မျိုးလို့ဒီကြောင့်ကြဲနေပါသေးတော့ဟိုမရှိတော့ဘူးပေါ့ဒီဘက်ဟိုဒါလို့တောင်ပြီးလို့ညော့ပြီးတော့အဲ့မှာသွားရတော့အိမ်ငန်းနေကြတာတွေရောရှိတာဒီကေရဆက်ကတော့လုံးလုံးတော်လို့လုံးစုံမှုမရှိသေးဘူးနော်အခုကစီဆိုင်ကနေဒီကေရဆက်ကိုတော်တဲ့တကြောလုံးတော့ဟိုကဖြစ်နေတာဟိုနောက်ဖြစ်လိုက်ပြီးနောက်ဖြစ်လိုက်လို့ဖြစ်နေတာပေါ့အဓိကတော့အဲ့ဒီလိုနေစီဆိုင်မှာလည်းတော့ဖြစ်တယ်ပေါ့
ကယားပြည်နယ်ဒေသခေါ်ကယင်းဒီဒေသကလက်တလောတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကယားပြည်နယ်အစိုးရအဖွဲ့ပြောရင်းဆိုခွင့်ရှိသူကိုဆက်သွဲခဲ့ပေမဲ့ဆက်သွဲလို့မရသေးသလိုစစ်ကောင်စီဘက်ကလည်းသုံးတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ကယင်းဒီနယ်ထဲမှာထိုးစစ်ဆင်လှုပ်ရှားမှုတွေရှိနေတာမို့လို့အခုချိန်ထိတိုက်ပွဲတည်ငြိမ်သွားတာမျိုးမရှိသေးပါဘူး။နေရအောင်ပြန့်နှံ့လာတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာအသက်ဘေးလွတ်ကင်းတဲ့ဒေသတွေစီကိုတနည်းအားဖြင့်တနည်းအားမကြာခဏပြောင်းရွှေ့နေထိုင်ကြရပါတယ်။ဒီလိုမျိုးပြောင်းရွှေ့နေထိုင်ကြရတဲ့အချိန်မှာလဲယာယီတဲလေးတွေထိုးဖို့ပစ္စည်းတွေမတင်နိုင်မဲနဲ့တိုက်ပွဲဖြစ်လာတဲ့ဆိုရင်ချက်ချင်းဆိုသလိုပြေးလွှာတိမ်းရှောင်ကြရတာကြောင့်ဒေသခံတွေရဲ့နေထိုင်စားသောက်ရေးလိုအပ်ချက်ကအများနဲ့အခက်အခဲတွေကြုံနေရပါတယ်လို့ကယင်းနီလူခွေရေးတီထောင်သူကိုပညာကပြောပါတယ်
ကျွန်တော်ပြည်နယ်လယ်နေလေးမြို့ပေါ့နော်ထဲကစစ်တပ်တွေကအလုံးယူနေထပ်ထိုးလာတာရှိတယ်ပေါ့နော်အဲ့ဒီမှာရတိုင်းမျိုးပါတပ်ပွဲဖြစ်တယ်နောက်ပြီးတော့မှလူထုတွေလည်းထပ်ရှောင်လာရှိတယ်ပေါ့နော်ကျွန်တော်ဒီလောက်လူစုအနည်းဆုံး1500ပေါ့နော်ဆိုထပ်ပြီးတော့မှဒီကျွန်တော်ပြည်နယ်ထဲကိုပြန်ရွှေ့လာတော့ပေါ့နော်ဒီစီဆိုင်လို့ရေဖြူကနေစင်ပေါ့နော်ဆိုရင်ဒီဘက်ကကျွန်တော်ပြည်နယ်မှာတိုက်ပွဲကတော့ဒီနယ်ဝေဒနယ်မှာဆက်ဖြစ်နေထိုးစစ်တွေပုံမှန်ရှိနေတယ်။အဲစစ်ဆောင်တွေကဟိုရွှေကြီးရွှေရှိတယ်ပေါ့နော်။အဲဒါစစ်ဆောင်တွေကိုရွှေကြီးရွှေချင်းရပါနဲ့တွားထတူလဲဆိုတော့လိုအပ်ချက်တွေအတက်ပြန်ဖြစ်စရာလို့ပေါ့နော်။အဲဒါစစ်ဆောင်တွေရောက်လာပြီဆိုတော့ကျွန်တော်အမှုအကားတွေစားတောက်တဲ့အတက်ပြန်ပြရတော့စစ်ဆောင်ကတက်တော့မဟုတ်နဲ့မတူနဲ့ချင်းတုံးချင်းရွှေရွှေပေါ့နော်။အဲဒီဟာလဲကျွန်တော်တို့တွေကစာဝတ်နေရေးခဲခဲရီနာစီဝါလိုအပ်ချက်တွေကတော့ဟိုစမြင့်နေတယ်ပေါ့နော်။
စီရေးပြင်းထန်နေတဲ့ကယင်းဒီဒေသမှာလမ်းမဆက်သွယ်ရေးကလည်းခက်ခဲအလုတ်ကန်ရှားပါမှုတွေနဲ့ရင်ဆိုင်နေရပြီးတော့စားနပ်ရိက္ခာခက်ခဲကြက်တဲ့ကျန်းမာရေးဆောင်ရှားမှုအားနည်းချက်တွေရှိနေပါတယ်လို့စစ်ဆောင်တွေနဲ့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီရေးပြည်ပခါတွေနဲ့နယ်မြေမလုံခြုံမှုတွေကြောင့်ကယင်းဒီဒေသအပါအဝင်နိုင်ငံတစ်ဝက်မှာအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူပြည်သူပေါင်းနှစ်သက်မ6တန်းနီးပါးရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်